โอเคဒီနေ့ပြည်သူ့လွှတ်တော်မှာပေါ့လေဒီ American အစိုးရမြန်မာနိုင်ငံပေါ်မှာစီးပွားရေးပိတ်ဆို့မှုတွေဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့တားဆီးပိတ်ဆို့မှုတွေကိုရုပ်သိမ်းပေးနိုင်ရေးအတွက်ကိုဒီအစိုးရကနေပြီးတော့တိုက်တွန်းပေးဖို့အဆိုပေါ့လေအဒီအစိုးရကန့်ကွက်သူများတဲ့အတွက်ရှုံးသွားတယ်လို့သိရပါတယ်ခင်ဗျာဆိုတော့အဲ့ဒါဒီပြောပြပေးပါဦးခင်ဗျာဘယ်လိုဖြစ်တာပါလဲခင်ဗျာ
ဒီ American Sanction ရုပ်သိမ်းပေးဖို့အစိုးရကိုတိုက်တွန်းကြအောင်ဆိုတော့လေဟိုကျမအနေနဲ့ပေါ့ကျမတို့ကန့်ကွက်ခဲ့တဲ့သူပေါ့လေကျမဘာတော့ကန့်ကွက်တာလဲဆိုလို့ရှိရင်တော့အမေရိကန်ကဒီ Sanction တိုက်ထားရတဲ့အကြောင်းရင်းတွေကဟိုတကယ်ဒီမိုကရေစီမီလန်နဲ့တိုက်ဆုပ်ထားတဲ့ကိစ္စတွေကြောင့်ဆိုတာအချိန်ကအကြောင်းချက်လည်းဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့ကဒီမိုကရေစီမီလန်တကြားလောက်သွားခဲ့တယ်ဆိုရင်ဒီကိစ္စကကျမတို့တိုက်တွန်းချင်မှာလို့ပဲနဲ့အမေရိကန်အစိုးရရဲ့ကလုတ်ပင်းတယ်ဆိုတဲ့ကိစ္စမျိုးကိုလည်းသူတို့ဘက်ကပြောထားပြတာရှိရဲဆိုတော့ဆင်းနစ်ဖို့မလိုအပ်ဘူးလို့ယူဆလို့ပါရှင့်
တော့တကယ်တမ်းကျတော့ဒီပိတ်ဆို့မှုဆိုတာပေါ့လေဟိုတိုင်းပြည်ကိုပိတ်ဆို့တဲ့အနေအထားမျိုးဖြစ်နေတော့လေဆိုတော့ဒီပိတ်ဆို့မှုကြောင့်ပေါ့လေထိခိုက်မှုတွေလည်းအများကြီးရှိတယ်ဆိုပြီးတော့ပြောဆိုမှုတွေရှိတယ်လေဆိုတော့အဲ့ဒီပေါ်မှာရောဒီမှာဒီပိတ်ဆို့မှုကြောင့်ပေါ့ဒီပေါ့တိုင်းပြည်စီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိစ္စတွေမှာနှောင့်နှင်းနိုင်တဲ့အနေအထားမျိုးတွေရောဖြစ်မလာနိုင်ဘူးလားခင်ဗျာ
ဒီတစ်ခုတည်းတော့မဟုတ်ပါဘူးတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကတော့လေကျမမိဘောင်းဆောင်လို့ပါတယ်ပေါ့နော်တခြားဆန်ဒီနိုင်ငံတွေနဲ့လည်းဆက်ဆံဖို့အတွက်ကိုလည်းလိုတယ်ပေါ့လေဒါပေမဲ့လည်းဒီတစ်ခုလေးအကြောင်းမို့လို့တော့ကျမတို့မဟုတ်ပါဘူးကျမတို့တခြားနည်းလမ်းတွေနဲ့လည်းစူးစမ်းလို့ရနိုင်တာပဲဆိုတဲ့အခါကြတော့လေအဲ့ဒါတော့အကြောင်းတော့အခုကဆက်ရှင်ဖွင့်ပါတော့သဘောမတူတာမဟုတ်ပါဘူးဆက်ရှင်ဖွင့်ပေးဖို့အတွက်ကိုအမေရိကန်အစိုးရကိုတိုက်တွန်းဖို့အစိုးရဟိုတိုက်တွန်းတဲ့အကြောင်းအတွက်ကဆင်းရဲကြမလို့အခုလို့ဟိုယူဆတာပါကျမအနေနဲ့တော့လေ
ဟုတ်ကဲ့ဆိုတချို့ကလည်းပြောနေတယ်ဒီပိတ်ဆို့မှုဟာဆိုလို့ရှိရင်ပေါ့အရင်အစိုးရလက်နဲ့ပတ်သက်တဲ့ပုံကိုယ်ရင်းနဲ့ဆက်နွယ်ပြီးတော့တက်တန်းတိုးထားတာဖြစ်တယ်ဆိုပြီးတော့ပြောထားတာရှိတယ်အဲ့ဒါပုံမှာဘယ်လိုများယူဆပါလဲခင်ဗျဟု
တ်ကဲ့ပါရှင်ကျမတို့ကတော့လေအရင်တော့ကတော့ဒီအရင်အစိုးရနဲ့ပတ်သက်ခဲ့တဲ့အတွက်ဒီအတွက်ကိုပိတ်ဆို့ခံရတဲ့ဆိုတဲ့ကိစ္စကတော့အမေရိကန်အစိုးရအဖွဲ့ကလည်းဆုံးဖြတ်ရမှာပါအဲ့ဒီသူတွေကတကယ်တမ်းပြန်ပြီးဖွင့်ပေးဖို့တင့်တော်လားမစွန့်တော်လားဆိုတာသူတို့ဆုံးဖြတ်ရမယ့်ကိစ္စလို့ပဲကျမယူဆပါတယ်
โอเคตัวละล้อเฉินเนี่ยဆိုလို့ရှင်ပေါ့လေဒီကန့်ကွက်ကြတဲ့လူတွေอ่ะဒီလက်ရှိအခြေအနေမှာပေါ့ American အစိုးရရဲ့ပေါ့လေပိတ်ဆို့မှုอ่ะပေါ့ရုပ်သိမ်းမှုအချိန်မတင်တော်သေးဘူးလို့ထင်လို့လားခင်ဗျာအခုလို့ကန့်ကွက်တာ
ဟုတ်ပါဘူးရှင်အခုအစိုးရအတိတ်တည်းက American အစိုးရရဲ့ဒီ sanction အပေါ်မှာဆက်ကြတဲ့ရုပ်သိမ်းမှုအစိုးရကနေပြီးတော့တွန်းအားပေးဖို့ဆိုတဲ့အတိတ်တည်းမျိုးဖြစ်လို့လေဆိုတော့ကျွန်တော်တို့ကဒီ sanction ကိုအိုမဖြစ်သေးချင်လို့ကန့်ကွက်ခဲ့တာမဟုတ်ပါဘူး။ကျမတရားအမိနဲ့ပြောတာပါ။ဆန်ရှင်ကဖွင့်ဖို့ဖွင့်ရင်ကောင်းပါလေ။ဒါကကျမတို့အတွက်အားလုံးကောင်းတဲ့ကိစ္စပဲပေါ့နော်။အခုကအစိုးရကလည်းဒီတိုက်တွန်းဖို့ဆိုတဲ့ကိစ္စကိုပဲကျမတို့ကကန့်ကွက်တာပါ။ကျမတို့အစိုးရကတိုက်တွန်းဖို့မလိုအပ်ဘူးလို့ပဲကျမအနေနဲ့တော့ယူဆပါတယ်။တကယ်တမ်းမှာကျမတို့ဒီမိုကရေစီကြီးကသွားနေပြီ။ဒီလူ့အခွင့်အရေးကိုလိမ်းဆားနိုင်လာပြီဆိုလို့ရှိရင်ကဒီကိစ္စကအစိုးရကတိုက်တွန်းဖို့မလိုပဲနဲ့အမေရိကန်အစိုးရကဖျော့သွားမယ့်ကိစ္စလို့ကျွန်တော်ယူလို့ပါရှင့်။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာအခုလိုရှင်းပြပြီးရကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူးအများကြီးတင်ပါ